AWR ညှိုလင့်ချင်းတန်ရေးစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဧပြီလ17ရက်မြန်မာတက္ကီ1383ခုနှစ်နောင်တကူလာဆန်း17ရက်တနင်္လာနေ့ညှိုလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါရရှင်။
တော်တာရှင်များခင်ဗျာညလင်းချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10023ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11603ညာမှအတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါရယ်ရှင
် We need your soul lily away Lelai nan ka atan mya lwin pe ni de We need nai ngo phaya shin chit ba chin yet da jang le ho ja de mai swin yaku we na le swin ga ye ji nu swa de chin da le mya ja chain ma tin da da nao so yi ji de da lin gao we ba de na swin ga mye na san ba kwe chain dui shi
တော်တော်ရှင်များရှင်နေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်ကိုသိခါရရစီဟာဥဆိုင်တာတွေးထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေအခုချိန်မှာနေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်အားဖြင့်ချစ်တော်တာရှင်ဓမ္မမိတ်ဆွေများအားလုံးအတွက်ဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားခြင်းပါတယ်။ရှေးဥစွာကျမ်းစာတော်များတစ်ပုဒ်ကိုဖတ်ပြခြင်းပါတယ်။ဘယ်မှာတွေ့နိုင်တယ်လဲဆိုရင်ကောရိန္သုဒုတိယဆောင်အခန်းကြီး6ငယ်1ထဲမှာဖြစ်ပါတယ်။ယခုပင်နှစ်သက်ပွဲသောအချိန်ရှိ၏။ယခုပင်ကယ်တင်ရာနေ့ရက်ကာလရှိ၏လို့ဖော်ပြထားပါတယ်။ချစ်တော်ညီကိုမောင်မအပေါင်းတို့ခင်ဗျာ။အချိန်နဲ့ဒီရေဟာလူကိုမဆောင်ဘူးဆိုတဲ့စကားပုံအတိုင်းဒီကနေ့ကျွန်တော်တို့အနေနဲ့ရရှိတဲ့အချိန်ရရှိတဲ့အခွင့်အရေးအတွက်အလွဲသုံးစားအချိန်တွေနဲ့ဖြုံးနေမယ်ဆိုရင်တော့သတ်မှတ်ထားတဲ့အချိန်ပြည့်ရင်အခွင့်အရေးထပ်မံရရှိတော့မှာမဟုတ်ဘူးဆိုတာအမြဲသတိပြုရမှာဖြစ်ပါတယ်။ဒါကြောင့်ခုနတုန်းကကြမ်းကြက်မှာဖော်ပြထားတဲ့အတိုင်းယခုပင်နှစ်သက်ပွဲသောအချိန်ရှိ၏။ယခုပင်ကယ်တင်ရာနေ့ရက်ကာလရှိ၏လို့ပြောထားတဲ့အတိုင်းကယ်တင်ခြင်းစုကျေးဇူးရရှိဖို့ရန်အတွက်အခုချိန်မှာပဲခရစ်တော်ဖျားကိုမိမိရဲ့ကယ်တင်ရှင်အဖြစ်လက်ခံခြင်းအားဖြင့်ကယ်တင်ရာနေ့ရက်ကာလရောက်ရှိလာတဲ့အခါမှာကျွန်တော်တို့အားလုံးဝမ်းမြောက်ပျော်ရွှင်ခြင်းကိုရရှိမှာဖြစ်ပါတယ်။ချစ်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။ဆရာကြီးမဲလဗင်အရစ်ဆန်အသက်9နှစ်အရွယ်တုန်းကလူငယ်အစည်းအဝေးတစ်ခုမှာလူငယ်ခေါင်းဆောင်တစ်ဦးကနေပြီးလူငယ်လူငယ်များကိုကတ်ထူစာရွက်ပေါ်မှာရိုက်နှိပ်ထားတဲ့ဆောင်ပုဒ်တစ်ခုစီဝေပေးလိုက်ပါတယ်။လာစဉ်လတိုင်းမှာလဲလူငယ်ဆောင်ပုဒ်တွေကိုအပြောင်းအလဲရေးသားပြီး ဝေပေးအောင်မယ်လို့ထပ်မံပြီးပြောလိုက်ပါတယ်အရစ်ဆန်နေနဲ့အသက်9နှစ်ပဲရှိသေးတဲ့အတွက်အဲ့ဒီဆောင်ပုတ်ကိုသူဘာလုပ်ရမလဲဆိုတာမသိတဲ့အတွက်အစီဝေပြီးသွားတဲ့အခါမှာလင်ဝက်ခေါင်းဆောင်စီသွားပြီးသူဘယ်လိုလုပ်ရမလဲဆိုတဲ့အကြောင်းမေးမြန်းခဲ့ပါတယ်ဒါနဲ့လင်ဝက်ခေါင်းဆောင်ကနေပြီးဆောင်ပုတ်ရိုက်နှိပ်ထားတဲ့ကတ်ထူစာရွက်ကိုအဝတ်အစားရဲ့အပေါ်ဆုံးမှာတင်ထားပြီးမနေ့တိုင်းအိယာကနိုးလာတာနဲ့အဲ့ဒီဆောင်ပုတ်ကိုဖတ်ပါအဲ့ဒီဆောင်ပုတ်ထဲမှာရေးသားထားတဲ့အတိုင်းသသွေးမတိန်ဆောင်ရွက်ပါဆိုပြီးပြောပြလိုက်ပါတယ်လင်ဝက်ခေါင်းဆောင်ပြောတဲ့အတိုင်းအင်ကိုပြန်ရောက်သွားတဲ့အခါမှာအရစ်ဆန်ဟာဆောင်ပုတ်ကတ်ထူစာရွက်ကိုသူ့အဝတ်အစားရဲ့အပေါ်ဆုံးမှာတင်ထားလိုက်ပါတယ်။နောက်တနည်းမနဲ့အိယာကထတာနဲ့ဆောင်ပုတ်ကတ်ထူစာရွက်ကိုယူလိုက်ပြီးတော့လူငယ်ခေါင်းဆောင်ပြောတဲ့အတိုင်းဖတ်လိုက်ပါတယ်။အဲ့ဒီဆောင်ပုတ်ထဲမှာဘယ်လိုရေးသားထားတယ်လဲဆိုတော့မနဲ့မိုးလင်းအိယာထတာနဲ့ပထမဦးဆုံးသင်ရဲ့အသက်တာကိုဖျားသခင်ထံဆက်ကအနာလိုက်ပါ။သင်ရဲ့အကြံစီရှိသမျှကိုလည်းဖျားသခင်ထံဆက်ကအနာပါ။အဲ့ဒီလိုနေ့စဉ်နေ့တိုင်းဖျားသခင်ရဲ့လက်တော်မှာဆက်ကအနာမယ်ဆိုရင်သင်ရဲ့အသက်တာကပိုပြီးပိုပြီးခရစ်တော်ရဲ့အသက်တာကဲ့သို့ဖြစ်လာပါလိမ့်မယ်ဆိုပြီးတော့ရေးသားထားပါတယ်။အရစ်ဆန်နေနဲ့အဲ့ဒီဆောင်ပုတ်ကိုဖတ်ပြီးတဲ့နောက်မှာသူ့အနေနဲ့ဆက်ကအနာနဲ့ဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကိုသိနာမလဲတဲ့အတွက်လူငယ်ခေါင်းဆောင်စီသွားပြီးမေးမြန်းလိုက်ပါတယ်။ဒါနဲ့လူငယ်ခေါင်းဆောင်ကနေဘယ်လိုပြန်ပြီးရှင်းပြခဲ့တယ်လဲဆိုရင်မနေ့တိုင်းသင်ရဲ့အသက်တာကိုဘုရားသခင်ထံဆက်ကအနံပါဆိုတဲ့အဓိပ္ပာယ်ကတော့မနေ့မိုးလင်းအိယာကထတာနဲ့ဒူးထောက်ပြီးဘုရားသခင်ထံဆုတောင်းဖို့ပဲဖြစ်ပါတယ်။အထူးသဖြင့်တညတာပတ်လုံးကောင်းကောင်းမွန်မွန်အိပ်စက်ခဲ့ရတဲ့အတွက်ဘုရားကိုကျေးဇူးတင်ဖို့ရယ်နောက်ပြီးလိုအပ်တဲ့နေထိုင်ဖို့အိမ်စားတောက်ဖို့အစားအစာနဲ့လိုအပ်တဲ့အရာတွေအားလုံးအတွက်ဘုရားသခင်စီစဉ်ပေးတဲ့အတွက်ကျေးဇူးတင်ဖို့ရယ်နောက်ပြီးတနစ်တာလုံးဘုရားအတွက်အသက်ရှင်နိုင်ဖို့ကုညီမဆဖို့စာရမဏေရဲ့စုံစမ်းသွေးဆောင်ခြင်းထဲမှာမလိုက်မပါသွားဖို့နောက်ပြီးတနစ်တာလုံးအတွက်မိမိရဲ့အသက်တာကိုဘုရားသခင်ထိမ့်ချုပ်ထားပြီးမိမိရဲ့အပျော်အဆိုးအပြုတ်အမှုဟာဘုရားသခင်အတွက်ရောင်ပြန်ဟပ်နိုင်ဖို့ဘုရားသခင်တန်တောင်းလျှောက်ခြင်းပဲဖြစ်ပါတယ်လို့ရှင်းပြလိုက်ပါတယ်။အဲဒီခါမှာအသက်9နှစ်ပဲရှိသေးတဲ့လူငယ်လေးအရစ်ဆန်ဟာသဘောပေါက်သွားပြီးလူငယ်ခေါင်းဆောင်ပြောတဲ့အတိုင်းမနဲ့မိုးလင်းတာနဲ့အဲ့ရမှာဒူးထောက်ပြီးဆုတောင်းခဲ့ပါဗါတယ်။အဲဒီလိုနေ့စဉ်နေ့တိုင်းသူ့ရဲ့အသက်တာမှာမပြတ်မကွက်အကျင့်ပြုလုပ်ခဲ့တဲ့အတွက်ဘုရားသခင်ဟာသူ့ရဲ့အသက်တာကိုကောင်းကြီးပေးပြီးသူဟာလည်းအောင်မြင်ကျော်ကြားခဲ့တဲ့အသင်းတော်ခေါင်းဆောင်ကြီးတူဖြစ်လာခဲ့ပါတယ်။ချစ်တော်ညီကိုမောင်မအပေါင်းတို့ခင်ဗျာဒီနေ့တနစ်တာအတွက်ဘုရားသခင်ထံဆုတောင်းခြင်းအပြင်မိမိတို့ရဲ့အသက်တာကိုဆက်ကအနံပြကြပြီလားအဖဘုရားသခင်ဤနေ့တနစ်တာအတွက်ကိုရရှင်ထံသို့ဆက်ကအနံခြင်းကိုလက်ခံ၍ကောင်းကြီးချပေးတော်မူပါအာမင်ဆိုပြီးနေ့စဉ်နေ့တိုင်းဆုတောင်းမယ်ဆိုရင်ဆုတောင်းခြင်းရဲ့အကျိုးကျေးဇူးကိုအမှန်တကယ်ရရှိမှာဖြစ်ပါတယ်။ချစ်တော်တရှင်ဓမ္မမိတ်ဆွေညီကိုမောင်မများအားလုံးနေ့စဉ်အသက်တာမှာခရစ်တော်ဖျားကိုအားကိုးယုံကြည်ပြီးသူ့ရဲ့တွင်တင်လမ်းပြတဲ့အတိုင်းအမြဲတမ်းလိုက်လျှောက်ခြင်းအပြင်အသက်တာမှာအောင်မြင်ခြင်းရရှိနိုင်ကြပါစေ
။ခရစ်တော်ဟာဒုတိယအကြိမ်ပြန်ကြွလာအောင်မယ်မိတ်ဆွေ။ဘယ်အကြိမ်ဘယ်ပုံစံမျိုးနဲ့ပြန်ကြွလာမှာလဲchain na yi
ခင်ဂျူတင်ကရင်ရင်ကျင်စင်စင်ကျင်ထိမ်များဆုံးဖဲစာတော့လည်းပင်ယိုတို့နေခြင်းမလားတတိတရားတော့ရှိစေခြင်းခရစ်တော်ရှင်ကြွလာရင်တကယ်ဒီကွယ်စောင့်ရလို့ရှိပါမည်သင်ဟုံးခြင်းတွင်မလွတ်တန်းစင်ခြင်းကြိုတင်ပုံရိပ်ခြင်းနမရဲ့လက္ခဏာတွေပင်သိကျွမ်းလေလေအောင်မတွေ့ရင်ကျင်စင်တခင်လို့ရင်ပြည့်စုံလေရောပုံကောင်းညွန်မြဲတွေ့မပြတ်ဆောင်စဉ်ကျင်လူတစ်မျိုးနဲ့တနိုင်ငံကြိုင်ဆိုင်ရန်ဖက်အနိုင်ချက်ယူငင်ကဘာတခွင့်ချောက်ချစစ်မှန်များပွားလို့သာပင်မမရှာပေါ်စာရင်စင်မြစ်တာတရားနဲ့ခေါင်းပါတည်ရင်တစ္စာတရားမဲ့ဝေဝါမပြေရင်အွှဲလူရဲ့တင်မောတဖန်းမင်းညင်ညာလင်ညွေရောက်လူကြည်သိနိုင်တယ်လို့ပင်အကြောင်းများလုံးစုံတွေ့ရပါလိမ့်တကားဝတိုင်အောင်မိမိတော်ယေရှုရှင်သခင
်ခရစ်တော်ဟာဒီလောကကိုဒုတိယအကြိမ်ကြွလာအောင်မယ်မိတ်ဆွေထိမ်းများစုံဖက်စားတောက်ပျော်မွေးလျက်နဲ့ပဲပော့လျော့စွာမနေလိုက်ပါနဲ့သခင်ယေရှုကြွလာမယ့်အချိန်ဟာသိတ်ကိုနီးနေပါပြီတင်းမောတဖန်းမင်းအရွက်နှူတော်ကိုမြင်ရင်ຫນွေຍောက်ລຸບີສູດາກູຕິໄນດລູເບນະໄມ້ລັກຄະນາດີກູມຽນຍັດຍິນພຽງງາຫາດະກ້າວະນາມາຍောက်ນິບີສູດາຕິຈະດໍລຸທະຄິນເຢຊູກາໄມ້ສູເກບາເດເບລູນະໄມ້ລັກຄະນາດີເລຕະໄນງານແນະຕະໄນງານສິດເມດດີຜິດປວາມິອະສາງັດຫມົຄ້ອງມາຈີດີນີຍາອະຫນັດປ້າມາຊິຍາອະນາຍໍກາຊູຈີດີກະບານິອະພ້ວມາຜິດປວາມິမြေငလျင်ကြီးတွေအကြီးကျယ်လှုပ်နေတပါဝဘေးအန္တရာယ်ဇိုးတွေကြာရောက်နေလူတွေဟာလည်းပဲမြစ်တာတရားတွေခေါ်မလာတော့နဲ့သစ္စာတရားတွေပြည့်ရင်းလာနေဒီအရာတွေဟာကဘာရဲ့နေရာအနှံ့အပြားမှာကြုံတွေ့နေကြရပြီမဟုတ်ပါလားမိတ်ဆွေဒါဆိုရင်တော့သခင်ယေရှုပြန်လာခြင်းတိတ်ကိုနီးနေပြီမဟုတ်ပါလားအဲ့ဒီနမိတ်လက္ခဏာတွေကိုမြင်ရပြီးတဲ့နောက်မှာနေဟာရုပ်ခနဲမိုက်သွားတယ်လက်ဟာလည်းအယောင်မပြီးတော့ကျဲတွေကျွေမြေကောင်းငင်တကိုးတုံလှုပ်ပြီးတကိုးခရာတန်ပြေးစွာကြားရမယ်အဲ့ဒီအချိန်မှာကဘာပေါ်မှာရှိသမျှလူသားတွေငိုကြွေးမိတန်းကြမယ်အဲ့ဒီအချိန်မှာပဲသခင်ယေရှုဟာကြီးစွာသောဘုံအာနုဘော်တော်ကိုဆောင်ပြီးမိုးတိမ်ကိုစီးလျက်ကြွလာမယ်အရက်လေးမျက်နှာမှာရှိတဲ့ယုံကြည်သူတွေကိုစုသိမ်းချီဆောင်မယ်နှစ်ယောက်ကြိတ်ဆုံကြိတ်နေစင်မှာယုံကြည်သူတယောက်တော့ပါမယ်မယုံသူတော့ကြံရင်မယ်လယ်ထဲမှာနှစ်ယောက်လယ်ထွန်နေစင်ယုံကြည်သူတယောက်တော့ပါမယ်မယုံသူတယောက်တော့ကြံ့ရင်မယ်။အော်မိတ်ဆွေတို့လည်းအခွင့်အရေးရှိနေပါသေးတယ်မိတ်ဆွေ။ခရစ်တော်ကိုကယ်တင်ရှင်သခင်အဖြစ်နဲ့လက်ခံရင်ဖြင့်မိတ်ဆွေလည်းပဲခြိဆောင်ခြင်းမှာပါလာမှာ အမှန်အကန်ပါပဲမိတ်ဆွေ
ညလိချင်းအသံမြန်မာအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တော်တာရှင်များမင်္ဂလာဖျာဖျာနဲ့ပြည့်ဝဆုံးလင်းကြပါစေတော်တာရှင်များရှင်လူတဦးတယောက်ရဲ့အသက်တာတစ်လျှောက်မှာတွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေဟာတဦးနဲ့တဦးမတူကြပါဘူးသူတို့ရဲ့ပြောပြတက်တဲ့ခန္ဓာကိုနာတော်တာဆင်ရင်သင်ခန်းစာယူနိုင်ကြပါစေတော်တာရှင်များရှင်ဒီကနေ့မှာကင်ညာနိုင်ငံမှာရှိတဲ့ဂျိုးဆက်ဆိုတဲ့လူငယ်လေးတယောက်ရဲ့တက်တဲ့ခန္ဓာချက်ကိုကြားရမှာဖြစ်ပါတယ်ဂျိုးဆက်ဟာကလေးဘဝတုန်းကမိဘတို့ဘာသာအတိုင်းသူ့အဖေပြုတ်လုတ်သလိုဥကောင်းကိုငုံပြီးဥချလိုက်တယ်အတိတ်ပဲမရှိတဲ့ဆူတောင်းချက်တွေကိုလည်းရွတ်ဆိုတယ်ဂျိုးဆက်ကြောင်းတက်တဲ့ကြောင်းကဘာသာရေးအကြောင်းတပတ်တခါသင်ရတယ်ခရိယန်ဘာသာအကြောင်းကျမ်းစာသင်ပေးတယ်ဂျိုးဆက်ဟာသူထူးဆန်းတာတွေတွေ့ရတယ်ဒါကတော့ခရိယန်ကြောင်းကဆူတောင်းတာသူ့အိမ်မှာသင်ကြားရတာနဲ့တခြားစီဖြစ်နေတယ်ဆိုတာသိရှိလာတယ်သူတို့ဆူတောင်းတာလဲဖျားသခင်သူတို့နားမှာရပ်နေရနေတယ်သူတို့ပြောတဲ့စကားတွေဆုတောင်းချက်တွေကြားသလိုမိတ်ဆွေတူကသူတို့ပြောတာကိုကြားသလိုမျိုးတွေ့ရတယ်ဖခင်သခင်ဟာကျွန်တော်မိတ်ဆွေဖြစ်ပြီးကျွန်တော်လိုအပ်တဲ့အခါမှာကူညီမစရတယ်ဆိုတာကိုစဉ်းစားမိလာတဲ့အခါမှာသိပြီးသဘောကျမိတယ်လို့ပြောခဲ့ပါတယ်ဒါကြောင့်ခရိယန်တွေရဲ့ဆုတောင်းချက်ကိုဂျိုးဆက်ဟာသူ့ရဲ့စိတ်ထဲမှာရိုးရိုးလေးနဲ့တိုးတိုးလေးစတင်ဆုတောင်းလာပါတယ်ဒီအခါမှာဂျိုးဆက်ရဲ့ဆူတောင်းတံကိုဖျားသခင်အဖြေပေးတယ်လို့သူထင်ပြီးဖျားသခင်အပေါ်ယုံကြည်မှုပိုတိုးလာခဲ့ပါတယ်။ဒါပေမဲ့ဂျိုးဆက်ဟာဘယ်သူကိုမှမပြောရဲဘူးဖြစ်နေတယ်။ဂျိုးဆက်ဟာမူလာတန်ကျောင်းပြီးဆုံးတဲ့အခါမှာဆရာတဦးဟာဂျိုးဆက်အဖေစီလာပြီးခမည်းသားဟာတော်တော်ထက်တယ်။မြို့ထဲမှာရှိတဲ့မျောလင့်ချင်းအထက်တန်းကျောင်းမှာသွားတက်စီချင်တယ်။အဲ့ဒီကျောင်းကနာမည်ကောင်းရထားတဲ့အတွက်ခမည်းသားရဲ့အနာဂတ်အတွက်တင့်တော်တဲ့ပညာရေးကိုရရှိမယ်လို့အကြံပေးပါတယ်။ဂျိုးဆက်ရဲ့အဖေကလည်းမျောလင့်ချင်းကျောင်းမှာထားဖို့စီရင်ပေးသွင်းတယ်။ဒါပေမဲ့သူ့သားကိုဘယ်ခရစ်ယာန်စာအုပ်ကိုမှဖတ်လဲမဖတ်နဲ့ဖခင်အကြောင်းလဲနားမထောင်နဲ့လို့ပြောထားတယ်။ဒီလိုနဲ့ဂျိုးဆက်ဟာအဆောင်မှာသွားနေရတယ်။မိတ်ဆွေအစ်စ်တွေအများကြီးရလာတယ်။ခရစ်ယာန်တွေဟာကြောက်စရာကောင်းတဲ့သူတွေမဟုတ်ပဲခင်မင်စရာကောင်းတဲ့သူတွေဆိုတာပို့ပြီးတော့သိရှိလာတယ်ဂျိုးဆက်ကျောင်းတက်တဲ့ကျောင်းဟာနေ့တိုင်းစုပေါင်းဝတ်ပြုခြင်းရှိတယ်အပတ်စဉ်လည်းဖခင်ကျောင်းမှာဝတ်ပြုကိုးဝယ်ခြင်းရှိတယ်ကျောင်းသားတွေတာဝန်ယူဟောပြောရတယ်ဂျိုးဆက်အင်တန်မှသဘောကျလာပါတယ်ဂျိုးဆက်ဟာကျမ်းစာကိုသင်ကြားရလေးလေးပို့ပြီးတော့စိတ်ဝင်စားလေးလေးပုံပုံသိချင်လာလေးဖြစ်တယ်သူ့အဖေဘာသာနဲ့ကြွားချတာကိုလည်းသိလာတယ်လူတိုင်းမှာကျန်းစာအုပ်ရှိပြီးတရားဟောသူဖတ်တဲ့ကျမ်းပိုက်ကိုလိုက်ဖွင့်ဖတ်တယ်။ဒီလိုကို့ဖာသာကျန်းစာဖတ်ရတာကိုဂျိုးဆက်အင်တန်မှသဘောကျလာတယ်။ဒီလိုနဲ့ဂျိုးဆက်ဟာတမန်ကျန်းစာကိုကိုယ်တိုင်စတင်ဖတ်ပြီးအတန်းထဲမှာလည်းတည်တည်ချာချာနားထောင်နေဝတ်ပြုကိုးကွယ်တဲ့အစီအစဉ်ကိုလည်းတက်ရောက်ခဲ့တယ်။ခရိယန်တွေကိုတတိထားဖို့သူ့အဖေတတိပေးတာကိုတတိရမိတယ်။ဒါပေမဲ့ခရိယန်တို့ရဲ့ယုံကြည်ခြင်းဟာအမှန်တရားအစစ်မှန်ဖြစ်တဲ့ဆိုတာစဉ်းစားမိလာတယ်။ဂျိုးဆက်ဟာဒုတိယနေ့ရောက်တဲ့အခါမှာခရစ်တော်ဖျားကိုယုံကြည်ပြီးမျှော်လင့်ခြင်းအသင်းသားတူဖြစ်ချင်လာတယ်။ဒါပေမဲ့သူ့မိဘတွေကသူ့ကိုဒေါသထွက်မှစိတ်ဆိုးမှကိုသိပြီးတော့ကြောက်မိတယ်။ဂျိုးဆက်ဟာအခုဒီကြောင်းကိုရောက်လာတာဟာလေဖျားသခင်ကခရစ်တော်နောက်လိုက်တယောက်ဖြစ်ဖို့စိတ်နှလုံးပြောင်းလဲလိုက်တာပဲလို့ထင်တယ်ဆိုတဲ့အကြောင်းပြောခဲ့ပါတယ်။ဖျားသခင်ထမသူဆုတောင်းချက်တွေကိုလည်းပြည့်စုံစေခဲ့တယ်။ဒါကြောင့်ဂျိုးဆက်ကဖျားသခင်နဲ့အတူလက်တွဲလျှောက်တဲ့အခါရရှိတဲ့ရှက်လက်ကောင်းတွေကိုမိသားစုဝင်တွေအဖေအမေတွေကိုပြောပြဝေငှချင်ပေမဲ့မလွယ်ကူသေးကြောင်းသိတဲ့အတွက်မိသားစုနဲ့တခြားသူတွေကိုဖျားရှင်ရဲ့မေတ္တာတော်တွေကိုဝေငှတက်တဲ့ခံဖို့ဆုတောင်းနေပါကြောင်းတက်တဲ့ခံချင်းဖြင့်စာရေးသားပြီးရှက်ဝေသာသနာအနေနဲ့ပြောပြလိုက်ပါတယ်။တော်တရှင်များလည်းဂျိုးဆက်လိုတမန်ကျမ်းစာကိုဖတ်ခြင်းဖြင့်ဖခင်ရှင်နဲ့တည်ကျွမ်းလာနိုင်ကြပါစေရှင်တော်တရှင်ပါနာချမ်းမြေ့ကြပါစေရှင်
တော်တာရှင်များခင်ဗျာအခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုဂ္ဂိုလ်ကြီးများရဲ့စူးစမ်းမှုဘူးတုဒ္ဒတာတွေကို တင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
။ညောင်လင်းချင်းအတန်လူငယ်မောင်မယ်လေးများတို့ကဘာကြောကြားပုဂ္ဂိုလ်များအစီအစဉ်မှာလေးစားတူယူပွဲကဘာစာဆိုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ယနေ့လူငယ်မောင်မယ်လေးတို့အတွေ့အတူယူပြီးဘဝခွန်အားဖြစ်စေမဲ့ပုဂ္ဂိုလ်ကြီးကတော့စာအာသာကိုနေဒရိုင်းရဲ့အကြောင်းပဲဖြစ်ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရေကိုနေဒရိုင်းဟာအိုင်ရစ်နွယ်ဝင်စကော့တလူမျိုးတယောက်ပါ။ရှာလော့ဟ ோம் ဆိုတဲ့ပထမဦးဆုံးကဘာကျော်စုံတော့ဝတ္ထုကြီးကိုဖန်တီးခဲ့သူလည်းဖြစ်ပါတယ်။သူ့ရဲ့စုံတော့ဝတ္ထုတွေကပြမှုတစ်ခုကိုတက္ကဗေဒနီသိပ္ပံနီတို့နဲ့သဘာဝကြကြဖော်ထုတ်တင်ပြထားတာဖြစ်လို့လေစာပတ်သူများအကြိုက်တွေသဘောကြတာများပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေကွန်နင်ဒရိုင်းဟာចောင်းစရိတ်အကုန်ကျနေတဲ့အီဒင်ဘာရာစီဝါသင်တန်းကိုတက်ရောက်သင်ယူပြီးနောက်အင်္ဂလန်နိုင်ငံကိုပြောင်းလာခဲ့ပါတယ်သူဟာအဲ့ဒီဆေးဘက်ဆိုင်ရာအလုပ်ကိုစတင်လုပ်ပါတယ်ကွယ်သူရဲ့စည်းကမ်းကိုကြောင်ကြကြနေရာလေးမှာဖွင့်ပြီးလူနာတွေကိုစီယုံဆွဲဆောင်တဲ့အနေနဲ့ကျေးဆိုင်ပုတ်လေးကိုချိတ်ဆွဲထားပါတယ်။ဒါပေမဲ့လာတဲ့လူနာနဲလုံးလို့အလုံးမဖြစ်တာကြောင့်မဂဇင်းတွေမှာဝတ္ထုတိုတွေကိုစာရေးပါတယ်။အဲ့ဒီကနေတဆင့်တက်ပြီးစာအုပ်တိုက်တွေနဲ့ဆက်သွဲကဝတ္ထုရှည်တွေကိုရေးပါတော့တယ်ကွယ်။လူငယ်မောင်မယ်လေးတို့ရေတနေ့မှာဒွိုင်းဟာပလိတ်ခေါ်ရဲအရာရှိများပင်တဲလုံစာရှာမတွေ့နိုင်တဲ့မှုကင်းအရှုပ်အထွေးတွေကိုသူ့ရဲ့ဖြတ်ထွန်းညံနဲ့ဖြေရှင်းသွားခဲ့တဲ့အလွတ်ဆုံးတော့ကလေးတယောက်ရဲ့အကြောင်းခေါင်းထဲဝင်လာလို့အဲ့ဒီအကြောင်းကိုရေးလိုက်တာသူ့အဖို့အောင်မြင်မှုလန်းစာမှာခြေချမိသလိုကံတရားရဲ့ညနေသာပေးခြင်းကိုခံလိုက်ရပါတယ်ကွယ်အဲ့ဒီဝတ္ထုကစတင်ပြီးတော့ရှာလော့ဟ ோம் ဆိုတဲ့နာမည်ဟာကြော်ကြားလာပါတော့တယ်ဒီဝတ္ထုကြီးမှာဆောင်တော့ဟာအခန်းတော့တနေရာကိုရုတ်တရက်ကြီးလိုက်ယုံနဲ့မှုကင်းဆိုင်ရာတဲလုံစာကိုတွေးလိုက်ရပုံသိပ္ပံနေကြစဉ်စားတွေးခေါ်ပုံတွေကိုစိတ်ဝင်စားပွဲရေးထားပါတယ်ဟုံးစစ်ဇက်လန်တိုင်းဟာဒေါက်တာဝက်စင်ဆိုတဲ့သူ့မိတ်ဆွေရဲ့စိတ်ကူးပုံဖော်တွေကိုအခြေပြုထားတာပါဒေါက်တာဝက်စင်ရဲ့နိုင်နေချွတ်ချွတ်ပညာသားပါပါမေးမြန်းစစ်ဆေးပုံတွေကဆောင်တော့ကြီးဟုံးစစ်ရဲရဲတောက်အမှုလိုက်ရေးသွေးတွေကိုတဆင့်ဖို့တို့ပြသပေးလိုက်တာပါပဲကွယ်လူငယ်မောင်မယ်လေးတို့ရေဒီဝတ္ထုဇလန်းတွေကမယုံနိုင်လောက်အောင်ကြော်ကြားလာတာကြောင့်ဒွိုင်းဟာငွေကြီးများစွာရလာပါတော့တယ်သူ့ရဲ့မူရင်းအလုပ်ဖြစ်တဲ့စေကန်းဖွင့်တဲ့အလုပ်သူရေးတဲ့သမိုင်းနောက်ခံဝတ္ထုရှည်ကြီးတွေကရတဲ့ငွေကြီးတွေထက်ဒီရှာလော့ဟုံဆောင်တဲ့ဝတ္ထုကသူ့ကိုကြော်ကြားမှုရောငွေကြီးကိုပါအမြောက်အများပေးပါတယ်ဒါကြောင့်ဒွိုင်းကသူ့ရဲ့ဈေးကန်းကိုပိတ်လိုက်ပြီးစုံတော့ဝတ္ထုတွေကိုသာစိတ်ရေးပါတော့တယ်ကွယ်လူငယ်မောင်မယ်လေးတို့ရင်အခုဆိုရင်ရှာလော့ဟ ோம் စ်ကိုမွေးဖွားပေးခဲ့သူဒွိုင်းတယောက်တန်းကျွယ်တရေကြီးတယောက်ဖြစ်ခဲ့ပါပြီကွယ်သူ့ရဲ့ဥစ္စာဒဏ်ကြိုကြားမှုတွေကြောင့်နိုင်လို့ခေါ်တဲ့ဂုံတရေရှိသူရဲ့ကောင်းတယောက်ဖြစ်သူတက်လန်းနိုင်ခဲ့ပါပြီသူ့ရဲ့ဝတ္ထုတွေဟာလည်းဘာသာစကားပေါင်း22မျိုးနဲ့ဘာသာပြန်ဆိုခြင်းကိုခံရပြီးကဘာတဝန်လုံးပြန့်နှံ့သွားပါတော့တယ်ကွယ်စာဖတ်ပရိသတ်အလုံးကလည်းသူ့ဆက်ကောင်ရှာလော့ဟ ோம் စ်ဟာတကယ်သက်ရှိထင်ရှားနေတဲ့စုံတော့ကြီးတယောက်အဖြစ်ထင်မှတ်လာကြပါတယ်လူငယ်မောင်မယ်လေးတို့ရေအဲ့ဒီအချိန်မှာဒွိုင်းရေးတဲ့စုံတော့ဝတ္ထုတွေကအနောက်တိုင်းစာပေမှာလူကြိုက်များတဲ့စာပေပုံစံတည်းရဲ့အဖြစ်ပေါ်ထွက်လာပါတော့တယ်ဒါရီမကသေးပါဘူးသူဝတ္ထုထဲမှာသူ့စိတ်ကူးနဲ့ထည့်ရေးခဲ့တဲ့ကြိုတင်နမိတ်ပေးစကလုံးတွေတိတ်ပန်ဆိုင်ရာစကလုံးဝေါ်ဟာရတွေဥပမာအနေနဲ့ပြောရမယ်ဆိုရင်အနုကြည်မှန်ပြောင်းဓာရုဗေဒစတဲ့စကလုံးဝေါ်ဟာရတွေဟာသူမရှိပြီးတဲ့နောက်ပိုင်းယနေ့လောကမှာဂဲအစစ်မှန်အဖြစ်နဲ့ပေါ်ပေါက်လာတာကိုလည်းတွေ့ရပါတယ်ဒါရီကြောင့်စုံတော့ဝတ္ထုအကြောင်းပြောဆိုဆွေးနွေးတိုင်းစာအာသာကွန်နင်ဒရိုင်းရှာလော့ဟ ோம் ဆိုတဲ့စကလုံးကမပါမဖြစ်ပြောဆိုနေကြရတာကတေချာနေပါတော့တယ်ကွယ်လူငယ်မောင်မယ်လေးတို့ရေကဘာထိတ်တန်းရောက်ပုတ်ကိုကျော်ကြီးတွေဟာဆင်းရဲခြင်းရဲ့ဒဏ်ကိုကြံ့ကြံ့ခံရင်ဆိုင်နေကြပါတယ်မိမိတို့ရဲ့လူရပန်းနိုင်စီတို့မလျှော့သောဇွဲတက်တီနဲ့အရောက်တလန်နိုင်ကြပါတယ်စိတ်တက်ကြတာအလျှော့ပေးတာတွေလည်းမရှိပါဘူး လူလောကကြီးตายာလှပလာမယ်ဆိုရင်အတိုင်းမသိဝမ်းမြောက်ဂုဏ်ယူတတ်ကြပါရဲ့ကွယ်မိမိတို့ရဲ့ဘဝအောင်မြင်ရေးကက်လန်းမှုကိုရှာဖွေနေကြတဲ့လူငယ်မောင်မယ်လေးတို့အနေနဲ့လဲကြားသိခဲ့ရတဲ့ပုဂ္ဂိုလ်ကျော်ကြီးတွေကိုအတူယူပြီးတော့အောင်မြင်မှုတရဖူးကိုစုကူးနိုင်ကြပါစေကွယ်ညော်လိချင်းအတန်လူငယ်မောင်မယ်လေးများတို့စာရေးသူဆရာကြီးဥမ္မန်ချင်ရေးသားထားတဲ့လေးစားတူယူပွဲကမ္ဘာစာဆိုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများစာအုပ်မှစာအာသာကိုနင်ဒရိုင်းရဲ့အကြောင်းကိုကောင်းနှုတ်တင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။ဘုရားရှင်များရှင်။ကျမတို့ရဲ့ဓာတ်ဒိတ်တော်စာပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျော်လင့်ခြင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။